မြန်မာနိုင်ငံဟာ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ကြီးရဲ့ GDS လို့ခေါ်တဲ့ဒီကမ္ဘာအနှံ့အချက်လက်တွေကိုစုဆောင်းတူလောင်မှုစနစ်ထဲမှာစတင်ပါဝင်လိုက်ပြီလို့ IMF ကကြေညာချက်ထုတ်ပါတယ်။မြန်မာနိုင်ငံရဲ့စီးရင်စနစ်တွေတိုးတက်ကောင်းမွန်လာဖို့ဒါဟာအဓိကခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အခုဆိုလို့ရှိရင်နိုင်ငံအနှံ့ကအချက်လက်စီးရင်စရာတွေကိုပြုစုထားတဲ့ IMF ဒီနေ့ Internet ဆိုင်မနာမှာမြန်မာနိုင်ငံရဲ့တည်ဝင်အချက်လက်တွေကိုပါကြည့်ရှုနိုင်ပြီဖြစ်ပါတယ်။ GDS စနစ်ထဲပါဝင်တဲ့နိုင်ငံတွေထဲမှာဆိုရင်ဒီမြန်မာနိုင်ငံဟာနိုင်ငံပေါင်းဒီ130မြောက်နိုင်ငံဖြစ်တယ်လို့ IMF ထုတ်ပြန်ချက်မှာဖော်ပြပါရယ်မြန်မာနိုင်ငံရဲ့အမျိုးသားစီးရင်ကိန်းဂဏန်းစနစ်တွေကိုဒီနိုင်ငံတကာစံနှုန်းအနေနဲ့ကန့်ညီအောင်လို့ဆောင်ရွက်မှုတရအနေနဲ့မြန်မာနိုင်ငံဟာ IMF ရဲ့ဒီအချက်လက်စုဆောင်းမှုစနစ်ကိုအသုံးပြုသွားမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲ့ဒီအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဌာနဝန်ကြီးဒေါက်တာကန်ဇော်ကပြောဆိုတဲ့အကြောင်း IMF ကြေညာချက်မှာဖော်ပြပါရယ်အခုလိုမျိုးဒီ GDS စနစ်ထဲမြန်မာနိုင်ငံပါဝင်လာတဲ့အပေါ်မှာကျင်းတဲ့အားရမိပြီးတော့ဒါဟာမြန်မာနိုင်ငံရဲ့စီးရင်အင်ကိန်းဂဏန်းထားရှိမှုစနစ်တိုးတက်လာဖို့အတွက်အရေးပါတဲ့မှတ်တမ်းဖြစ်တယ်လို့လည်း IMF ရဲ့အချက်လက်ဆိုင်ရာဌာနညွှန်ကြားမှု Mr. Lewis Mark Doherim ကပြောဆိုပါရခင်ဗျာ